မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်မှာလူမျိုးရေးအထိခရုံတွေဖြစ်ပွားပြီးတော့လူခုနှစ်ဦးမကတေဆုံးခဲ့ရပြီးတဲ့နောက်မှာဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်နာမှာလုံခြုံရေးတပ်ဖွဲ့တွေကိုဖြန့်ချထားလိုက်ပါတယ်။တောက်ကြညာကမွတ်စလင်တွေနဲ့ရခိုင်လူမျိုးတွေကြားတိုက်ခိုက်မှုတွေဖြစ်ပွားခဲ့လို့ပုံမှန်144ထုတ်ပြန်လိုက်ပြီးတဲ့နောက်မောင်တော်နဲ့ဘူးစီတော်မျိုးတွေမှာအခြေအနေတွေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့ဒေသခံတွေက VOA မြန်မာပိုင်းကိုပြောပါတယ်။တိုက်ခိုက်မှုတွေကြောင့်လူအနည်းဆုံး9ဦးသေဆုံးခဲ့ရတယ်။အဆောက်အုံတွေမိရှုဖြက်စီးခံရတယ်လို့အစိုးရသတင်းမီဒီယာကပြောပါတယ်။ဒီလိုမျိုးရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုကပူပန်မိကြောင်းထုတ်ဖော်ပြောကြားသွားခဲ့ပါတယ်။အခြေအနေတွေကိုအမေရိကန်ပြည်ထောင်စုကအဆောင်ကြည့်နေကြောင်းနဲ့အကြမ်းဖက်တိုက်ခိုက်မှုတွေချက်ချင်းရပ်တန့်ဖြစ်ဖို့တိုက်တွန်းကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဗစ်တိုးရီးယားနူလန်ကစနေနေ့ကပဲပြောကြားသွားခဲ့ပါတယ်။မြန်မာအစိုးရအနေနဲ့လည်းတရားဥပဒေစိုးမိုးမှုနဲ့အညီကန့်တွယ်ဖြေရှင်းဖို့ဒီကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။အခုလိုမျိုးရခိုင်ပြည်နယ်ပြည်ပမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့အကြမ်းဖက်တိုက်ခိုက်မှုမှာပါဝင်ပတ်သက်သူတွေလှုံ့ဆော်သူတွေအားလုံးအနေနဲ့တိုက်ခိုက်လှုံ့ဆော်မှုတွေကိုချက်ချင်းရပ်ဆိုင်ဖြစ်ဖို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့မဟာမိတ်တိုင်းရင်းသားခေါင်းဆောင်တွေပေါင်းပြီးတော့စနေနေ့ကလည်းကြေညာချက်တစ်စောင်ထုတ်ပြန်သွားခဲ့ပါတယ်။တိုင်းပြည်တည်ငြိမ်အေဂျင်ရေးအတွက်သက်ဆိုင်ရာဘာသာရေးအဖွဲ့အစည်းတွေလူမှုရေးအဖွဲ့အစည်းတွေရှေ့ဆောင်ရှေ့ရွက်ပြုကြဖို့အားလုံးပါဝင်ဆောင်ရွက်ကြဖို့ကြေညာချက်ထဲမှာတိုက်တွန်းထားခဲ့ပါတယ်။ရခိုင်လူမျိုးတွေကတော့ရခိုင်ပြည်နယ်မှာတနေ့ကဖြစ်ပွားတဲ့စုပူအကြမ်းဖက်မှုမှာတေဆုံးရတဲ့သူတွေအတွက်ရည်စုပြီးတော့စုစုပေါင်းလူ300လောက်ကရခိုင်ပြည်ကိုကာဝယ်ပါဆိုတဲ့စိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့စနေနေ့ကရွှေတဂုံဖျားမှာဆုတောင်းမြစ်တာပို့တာခဲ့ကြပါရှင်။